Bangladesh Nanganga, Bianpo, Bipo Tare, Lucia Tango, Siango, Mimananga, Siziama, a Tauta, Kaima, do Lucia Jogo, a DBB, Bianle, Lekambo, a Tinside, or a Janta Tajo, a Lokama, Lu, and Mutita in a Bidu in a Winjitana, Diranzu, Winjiga, Piovare, Dijo, Vio in the Mavan, Trinta, Gomos or Gapioja Mavashin.
Okay, big day, February Laga, Nimanangan Pide, Winjitana, Bidonzu, Winji, Tudia Botuji, Josui, Bangladesh Nangan, Dagamugo, Yoshi Zema, Nimabu, Piambubu, Doga de Enonzu, the Tong Choa, Concert Donzu, Luuli, Apin, Chitong, Donza, Nauba, Siengo, Bangladesh Nangan, Pide, Winjiga, Biakera, Pipare, Lolo Zema, De Lucia Tongjo, and Nega, Lucia Joha, Nimanangama, Nitangedu, Pipu, Pidajo, Durogo, Piane Lekambo, Tenshijo, Aloda. ဒီလိုဆိုဝင်ကြီးဥသိန်းဆွေကဒီကနေ့ပြောဆိုပါတယ်။ဘုရားရှင်ဒီမန္တလေးဘက်ကတော့ပြောပြတဲ့အစီအစဉ်ဒီစတောင်းလေးရနေမှာလူရှိရစစ်စစ်တီးအဲ့လူတွေကတော့မန္တလေးမှာနေရဲဆိုတဲ့ထောက်ထားတယ်။အဲ့မှာလည်းသူတို့ကလည်းမန္တလေးမှာနေတယ်ဆိုတဲ့ထောက်ထားတယ်။အဲ့မှာလည်းသူတို့ကလည်းမန္တလေးမှာနေတယ်ဆိုတဲ့ထောက်ထားတယ်။အဲ့မှာလည်းသူတို့ကလည်းမန္တလေးမှာနေတယ်ဆိုတဲ့ထောက်ထားတယ်။အဲ့မ တာမရှိသေးကြောင်းလဲအခုလိုဆက်ပြောပါတယ
်အချိန်ပြီးတော့ဒီလိုနိုင်ငံဘက်ကဆင်းရဲဖြစ်တော်လည်းပဲဘက်ကဒီဆဲပုံမဲ့ပြည်ပြန်ပုံမဆောင်ဆိုတော့အရင်ရှိခဲ့တာအဲ့ဒါကိုလည်းပဲအဆင်ရောက်မှဆက်လာတဲ့ဒီနေ့ပြီးတော့မှတက်ခံဖို့
တချိန်တည်းမှာတော့မုံတုံမိုးရသည်ကြောက်လာရင်ဒုက္ခတွေပြီးပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်အခဲရှိနိုင်ကြောင်းစိုးရိမ်တာတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးပုံမူကြီးဖုံးတင်ကတော့ဒုက္ခတွေပြီးပြန်လည်လက်ခံရေးအတွက်အခက်အခဲမရှိနိုင်ကြောင်းပြောပါတယ
်။မရှိပါဘူး။လာရင်ရှိပါပါတယ်။လာဖို့လည်းလာရင်ရှိပါတယ်နော်။ပါရတဲ့လုပ်ပြလိုက်ရစီရတဲ့အားလုံးပြလာတ
ယ်။စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။အခုအခါမှာတော့အဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေပါတယ်။